မြန်မာနိုင်ငံမှာနိုင်ငံရေးအရမငြိမ်မသက်ဖြစ်တာကြောင့်ကိုအလုတ်ကန်ရှားပါမှုတွေကြောင့်ပါထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထောင်ဖာပွန်မြို့နယ်အတွင်းကိုခိုးဝင်လာသူတွေဒီရက်ပိုင်းတွင်ဖမ်းမိခဲ့တာပါထောင်ဖာပွန်တစ်တော်အတွင်းမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာ20ကျော်နဲ့မြန်မာနိုင်ငံသား100လောက်ကိုဒီရက်ပိုင်းတွင်မှာဖမ်းမိခဲ့ပါတယ် FPD ဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါတယ်
ဒီမှာပေါ့နော်မောင်ငယ်ဆိုတာမသိနိုင်ဘူးအဲသူ့ကိုအဲစစ်လိုက်တာပေါ့စစ်လိုက်တဲ့ခါမှာပေါ်လာတဲ့ဟာလေဒီသူတွေပေါ်လာတယ်ဆိုတော့အဲမသိတော့သိသွားပြီးတမားကြီးသွားပြီးတော့အာရှိတဲ့နေရာကိုလိုက်တဲ့ခါကျအဲ35ရောက်တွေ့တာတို့ရ22ရောက်နဲ့အဲကျန်တဲ့ဟာမြန်မာပေါ့နော်အဲလိုမျိုးအသိရတဲ့ခါ35ကူကြီးပိုင်မှာပဲမှာဘွယ်သားပြောမှာပေါ့နော်သူကလည်းလမ်းညွန်ဆိုတော့လေဒီလမ်းပြပေါ့မှာအဲအဲလိုမျိုးအရင်မေးပြီးတော့မှအမိရလို့ပြောတယ်
မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုနဲ့နိုင်ငံရေးမတည်မငြိမ်နေဖြစ်လာတဲ့အတွက်အခက်အခဲတွေပိုဖြစ်လာပြီးအိန္ဒိယချင်းနိုင်ငံကိုအလုတ်လုတ်ကန်ဖို့အတွက်ပွဲစားတွေနဲ့ထွက်လာကြသူတွေများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ပွဲစားတွေနဲ့ကတွားနေတာအခုတတိရှိတော့မှအဲ့ဒီခါကျတော့ခုနကကျွန်မရင်းနေပါဒီကိုဗစ်နဲ့ပတ်သက်တဲ့ဟာလဲစိုးရိမ်ရတာပေါ့နော်။ဟိုတလောကလည်းမတွေ့လားကိုဗစ်ဖြစ်လိုက်တော့အဲ့ဒီမျိုးပကြုပ်အောင်စုမှတင်ပါတယ်မြန်မာတွေကဘယ်ယောက်လဲ၄ယောက်လေးဟုတ်တယ်မလား positive တွေ့ရတယ်လေ
ဟုတ်ကဲ့
ဆိုတော့အဲ့ဒါမျိုးပေါ့
ဒီရက်ထဲမှာပဲထိုင်းမြန်မာနယ်စပ်ရှမ်းချနာပူရီပြည်နယ်ထောင်ဖာပေါ်မြို့နယ်အတွင်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား16ဦးလိုက်ပါလာတဲ့ကားတစ်စီးရဲ့နောက်ကိုထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကနေကားတွေနဲ့အမိလိုက်ပြီးဖမ်းဆီးခဲ့ကြောင်းသိရပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံသားလူမောင်ခိုကူးသူတွေကိုတောင်ပိုင်းပြည်နယ်တွေထိလိုက်ပို့ပေးဖို့တဦးကိုဗန့်ငွေ1000စီပေးခဲ့ရကြောင်းဖမ်းဆီးခံရသူတွေကထွက်ဆိုကြပါတယ်အခုဆိုရင်ထိုင်းနိုင်ငံတောင်ပိုင်းမှာဒီရက်ပိုင်းတွင်ဖမ်းဆီးခံရသူ100လောက်ရှိနေပြီဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံတွင်းကနိုင်ငံရေးပတိမငြိမ်ဖြစ်လာတာနဲ့အတူမြန်မာနိုင်ငံသားအများအပြားဟာထိုင်းနိုင်ငံအတွင်းကိုပုံမဝင်ရောက်လာနေရမှာထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ဖျားသုံးစုဒေသဘက်ကနေအများစုဝင်ရောက်လာတယ်လို့လည်းထိုင်းရနာပိုင်းကပြောဆိုကြပါတယ်ရှင်